ကိုဗန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကုန်းချမ်းမြို့နယ်တွင်မှဒီရဲပိုင်းတွင်တွင်တိုက်ပွဲတွေပြင်းထန်ခဲ့သလိုမော်ထိုက်ဒေသမှာအစိုးရတပ်ဖွဲ့တပ်ဖက်ကလူသူလက်နက်အင်အားတွေဖြည့်တင်းတဲ့အကြောင်းကိုကိုဗန်တပ်ဖွဲ့ဘက်ကပြောပါတယ်။ဒီတိုက်ပွဲတွေစတင်ခဲ့တာတလနီးပါးရှိနေပြီဖြစ်ပါတယ်။ဒီအကြောင်းကို VN မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ကိုဗန်ဒေသအတွင်းကတိုက်ပွဲတွေဟာဇန်နဝါရီလတတိယပတ်လောက်ကစတင်ခဲ့တာဖြစ်ပြီးဒီရဲပိုင်းတွေတွင်တိုက်ပွဲတွေကတော့လောက်ကိုင်းနဲ့မော်ထိုက်ကြားမှာဖြစ်ပွားခဲ့တယ်လို့ဆက်လက်ပြီးပြင်းထန်လာမဲ့အခြေအနေတွေလည်းရှိနေပါတယ်။ကိုကန့်ဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲနဲ့စီးရီးအခြေအနေကို MNDAA ခေါ်ကိုကန့်တပ်ဖွဲ့တပ်မဟာ111ကအရာရှိတဦးကအခုလိုပြောပါတယ
်။ဟောကဲဘောခေါ်တာမိုးထက်ကြားတယ်သူတို့မိုးထက်တဲ့ဖက်မှာတော့အများကြီးလာတယ်အခုအခြေအနေဆိုရင်အခုဆိုရင်သူရန်သူတို့အများတိုက်လာတယ်တိုက်လာတယ်ဆိုတော့အခုတော့သူပြည်စီတော့လည်းရှူထားတယ်သူတို့တိုက်လာတယ်သူဆိုရင်တမလည်းခုခုတမငါငါအကခစချော့အတူစကားကတည်းကစနေရောက်ပြီဒီမှာဒီနော်ဒီရဲ့တုံးခါနဲ့ခါနလာလေအခုတော့တို့လည်းလည်းကြည့်တော့အများကြီးပေါ်လာလေ
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတလာနီးပါးကြာမြင့်လာပြီဖြစ်ကြောင်းလည်းပြောပါတယ
်တော့တခုနဲ့တလာစကူရဖြစ်နေကြအခုတော့တလာရှိပြီတလာဆိုဒီရဲ့နာမနာဘူးအခုတော့နေနေပဲနားနေတယ်
ဒီတိုက်ပွဲတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကကချင်ပလောင်ကိုးကန့်နဲ့ရခိုင်တပ်ဖွဲ့တွေစုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကော့ခိုင်မုံကိုဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ကျေပြန့်လာတာလည်းဖြစ်ပါတယ်။ကိုးကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကတိုက်ပွဲတွေရက်ဆိုင်ပြီးစပွဲဝိုင်းမှာဖြည့်ရှင်းစေလိုကြောင့်အခုလိုပြောပါတယ်
။ဟောင်းဝိုင်းနဲ့မော်ထိုင်ပြောပါပေါ့ကျွန်တော်အုပ်စုနဲ့အုပ်စုမှာဖြစ်နေကြတယ်လို့ပြောတယ်ကုန်းကျမ်းမဲဆန္ဒနဲ့မြင့်မာဖြစ်တာပေါ့အတိအကတော့ကျွန်တော်တို့27ပြည်လုံးဒုတိယပတ်မှာနော်ကျွန်တော်တို့အကုန်လုံးပါဝင်စည်းနေဖို့ပဲကျွန်တော်ကတော့ဖြစ်စီချင်တာပေါ့ဒီကဲအဖွဲ့တွေလည်းကျွန်တော်တို့နိုင်ငံတော်အတိုင်းပြန်ခံဖို့ပြောတယ်လို့ပဲလေပွဲဝိုင်းပေါ်ရောက်ဖို့ပဲပွဲဝိုင်းပေါ်ရောက်လို့ရှိရင်တော့တောင်းဆိုချက်တွေပြောအဲ့ဒါမှအဖြေပေါ်လာမှာပေါ့ဒီတိုင်းပဲတိုက်နေလို့ရှိရင်တော့ကျွန်တော်တို့နိုင်ငံတော်ကြီးကဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံတော်ကြီးကိုရောက်ဖို့တော့မလွယ်သေးဘူးပေါ့ဗျာ
ဒီရပိုင်းအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာလည်းအစိုးရတပ်မတော်နဲ့ TNLA ခေါ်ပလောင်တပ်ဖွဲ့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်မြန်မာပြည်မှာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့22ဖွဲ့ရှိနေပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အဖွဲ့15ဖွဲ့ကိုဖိတ်ခေါ်ခဲ့ပါတယ်15ဘွဲ့အနက်မှာမှ10ဘွဲ့ကသာလက်မှတ်ရေးထိုးခဲ့တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကိုဖိတ်ခေါ်တာမရှိခဲ့ပါဘူး NCA မှာပါဝင်လက်မှတ်မရေးထိုးတာကြောင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုလည်းတယောက်ခွင့်မရှိခဲ့ပါဘူးဒီအပေါ်မှာတော့ဦးကျော်နေနိုင်ကအခုလိုတုံ့တက်ပါတယ
်နှစ်ဖက်စလုံးကြိုးစားပြီးပို့တော့လူနေတယ်လို့ကျွန်တော်တော့သာဒီလိုပဲတုံ့တက်လို့ရမှာပေါ့
ပြီးခဲ့တဲ့ပြည်တော်စုနဲ့အခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကလက်နက်ကိုင်အဖွဲ့တွေအားလုံး NCA မှာပါဝင်လက်မှတ်ရေးထိုးပြီး27ရာစုပင်လုံမှာပါဝင်ဖို့တိုက်တွန်းထားပါတယ်ဒီလ6ရက်နေ့ကကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးက27ရာစုပင်လုံကို February 28ရက်မှာကျင်းပဖို့ရာထားခဲ့ပေမဲ့အခုအခါမှာတော့မလဒုတိယပတ်အတွင်းကိုရွှေ့ဆိုင်းဖို့ပြင်ဆင်ထားပါတယ်လက်ရှိကိုကန့်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွဲဆုံဆွေးနွေးဖို့အတွက်တရုတ်အစိုးရကိုယ်စားလှယ်ကဇန်နဝါရီလအတွင်းဂျောင်းဝင်ညှိနှိုင်းဆောင်ရွက်ခဲ့တဲ့နောက်ဖြစ်ပွားခဲ့ပြီးတွဲဆုံဆွေးနွေးဖို့ကိုတော့အခုအချိန်ထိညှိနှိုင်းနိုင်တာမရှိသေးပါဘူး